နေပြည်တော်လွှတ်တော်အဆောက်အုံကိုအဝေးတိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ကြိုးစားတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံခြားသားသတင်းထောက်3ဦးအမှုကိုဒီကနေ့ဒီနေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ကြားနာပါတယ်ပြီးခဲ့တဲ့သတင်းဘက်ကလေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လစီချမှတ်ထားပြီးအခုတော့သွင်းကုန်ထုတ်ကုန်ပုံမှန်ဆွဲချက်နဲ့ထပ်မံစစ်ဆေးနေတာပါဒီအကြောင်းကို VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
အော်တိုဝါ29ရဲ့မနက်ပိုင်းကနေပြည်တော်လွတ်တော်ဆောင်နီမှာဝေတိန်ဒရုန်းလွတ်တင်ရိုက်ကူးဖို့ပြင်ဆင်တဲ့ထရကီနိုင်ငံခြေဆိုင် TRT သတင်းဌာနရဲ့စင်ကူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးစင်ကူနိုင်ငံသားအမျိုးသားသတင်းတော်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကောင်နိုင်ဆိုးနဲ့ရှင်မောင်းတို့ကိုနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်လည်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လချမှတ်ခဲ့ပါတယ်ဒီကနေ့မှာတော့တင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိကိုစစ်ဆေးဖို့ဒုတိယကြိမ်ရုပ်ထုတ်ရမှာတရားလိုကိုစတင်စစ်ဆေးပါတယ်ရှင်နေရီဘက်ကလည်းလေကြောင်းပြန်နှံမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်ထားတဲ့အတွက်တွင်းကုန်ထုတ်ကုန်ဥပဒေကိုရက်ဆိုင်ပေးဖို့ရှောက်လဲချက်တင်ခဲ့တယ်လို့ရှင်းနေဦးခင်မောင်စောကပြောပါရယ်
။အခုစတာကတော့အဲ့ဆေးရုံပေါ့ဗျာဒီလိုကစဲတင်နေရဲပေါ့နော်သူတို့ဖမ်းမှုဆက်တင်နေရဲ။အဲ့တော့ရဲရဲ့ဆင်းနေတဲ့အချိန်မှာလည်းဘာပေါ့လဲဆိုတော့ဒီလူတွေကိုဒရုန်းလွှတ်တယ်နဲ့အမှုနဲ့ထောင်နှလားချပြီးပြီးစာပေါ်တယ်ဗျာ။ဟိုရှေ့တခါဒီဒရုန်းနဲ့ပတ်သက်လို့ပဲဟိုအပြစ်ပေးပြီးပြီ။ဒီ drone နဲ့ပတ်သက်လို့ပဲဒီ drone ကိုတရားကိုဝင်လာမှုဆိုပြီးတော့ထပ်ပြီးတော့ဟွာလိုက်တာဟာနော်ဒီတရားဆွဲတာဟာဒုတိယကိုပြစ်မှုတစ်ခုအတွက်နှစ်ခါအပြစ်ပေးတဲ့ WGO ပါတီဆိုတဲ့ဥပဒေဖောက်ထဲမှာရောက်နေပါတယ်အဲ့ဒါကြောင့်မလို့ဒီအမှုကိုအခုရက်ပြီးတော့တခါတည်းဆွတ်ပေးပါဆိုပြီးတော့အဲ့တော့အဲ့ဒီဟာကိုတရားရုံးကနေတနည်းလာနေကြရင်ကျေကျေပြတ်ပြတ်ဆောက်ရည်ပြတ်ပေးပြီးတော့ရှားနာမယ်ပေါ့ဗျာ
ဒီနေ့ရုံးထုတ်ချိန်မှာတော့မလေးရှားနိုင်ငံသူမောက်ကျွိုင်းလင်းကအမှုနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
် To be honest, every day when we turn up,
ရှင်းပြောရရင်တော့တရားရုံးကိုထွက်လာတိုင်းကျမတို့ဘာတွေဖြစ်နေတယ်ဆိုတာဘာမှကိုမသိပါဘူး။သူတို့ရဲ့တရားရေးစနစ်ကိုလည်းကျမတို့တကယ်ကိုနားမလည်ပါဘူး။သူတို့ဘာသာစကားကိုလည်းကျမတို့နားမလည်သူကျမတို့ကိုလည်းဘာမှရှင်းပြတာလည်းမရှိပါဘူး။ပထမရုံးချင်းကာလတွေကဆိုရင်မိသားစုတွေရှေ့နေတွေနဲ့တောင်ပေးမတွေ့ခဲ့ပါဘူး။ကျမတို့အနေနဲ့ဘာကူမှရေရရနားလည်တာမရှိသလိုသူတို့ဘက်ကရှင်းပြပြောဆိုတာလည်းမရှိဖြစ်နေပါတယ်။ဒါကကျမတို့အတွက်တကယ်ကိုအကြီးအမားဆုံးပြဿနာပါပဲ။
စင်ကာပူနဲ့မလေးရှားသတင်းနောက်တွေတဲ့သက်ဆိုင်ရာတန်ယုံတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်။ထောင်ထဲမှာတော့အမျိုးသား3ဦးကနေထိုင်ရတာအဆင်ပြေပြီးမလေးရှားနိုင်ငံသူအမျိုးသမီးမောက်ချွိုင်လင်းကတော့အခြားချင်းသားတွေနဲ့ရောနှောနေထိုင်ရတာဖြစ်လို့အဆင်မပြေတဲ့အကြောင်းကွန်နိုင်ဆိုးရဲ့မိသားစုဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ကိုရဲထူးကပြောပါတယ်
။အဲကျွန်တော်သွားတွေ့တဲ့ထောင်ဝင်လာမှာတော့သူတို့3ယောက်ကတက်တက်တိုက်တိုက်ပြေးထားဟိုဂျုံဒါဆိုဒါတွေနဲ့ရောနှောပြီးမထားဘူးပေါ့နော်ဟိုသူတို့တော်တော်လေးအဆင်ပြေပါတယ်ဒီမျိုးသမီးဖြစ်တဲ့ mock trial နဲ့ကျွန်တော်စကားပြောတဲ့အခါမှာသူကဒီတခြားသောမျိုးသမီးယာဆိုဒါတွေနဲ့တူထားထားတယ်ပေါ့နော်ည9နာရီကနေမနေ့4နာရီထိဟိုနမတ်စင်ပုံစံအော်ရတယ်သူတို့ပုံစံအော်သူကောင်းမအဲ့ရအောင်လို့ပြောတယ်သူတို့အဲ့ဒါတော့အခက်အခဲဖြစ်တယ်ပေါ့နော်ကြာရင်သူကျမ်းမာရေးကြီးကြိုင်မှာစိုးရင်ရတယ
်ဆက်လက်ဆွဲဆိုခံထားရတဲ့တွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိမှအပြည့်ရှိရင်တော့ထောင်နဲ့3နှစ်ပြည့်စင်ငွေဒဏ်ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ